လက်ဗရန်မြို့မှာရဲတပ်ဖွဲ့တွေရဲ့ပိတ်ဆို့တားဆီးမှုကြောင့်လမ်းမပေါ်မှာထိုင်တဲ့ပိတ်ဆင်နွှဲနေတဲ့ပြမကျောင်းသားတပိတ်ဟာဒီကနေ့အထိဆက်လက်ပိတ်ဆို့ထားခံနေရပြီးအစိုးရအာဏာပိုင်အနေနဲ့ဆွေးနွေးမှုတွေကိုလည်းဆက်မလုပ်နိုင်ပဲဖြစ်နေပါတယ်။ဆွေးနွေးမှုတွေရပ်တန့်သွားတာမျိုးမဟုတ်ဘဲစောင့်ကြည့်နေစေအဆင်သာဖြစ်ပြီးတော့ဆွေးနွေးပွဲဆက်လုပ်ဖို့လမ်းဖွင့်ထားတယ်လို့ကျောင်းသားကောင်းဆောင်တွေကပြောပါတယ်။ဒီအကြောင်းပြည်စုံကိုလက်ဗရန်မြို့မှာကိုရင်သတင်းယူနေတဲ့ VOA သတင်းတော်ကိုစီသူကပြောပြပေးပါပါခင်ဗျာ။
မနေ့ကမတ်လ3ရက်နေ့မှာစတင်ခဲ့တဲ့ထိုင်တပိတ်ဟာဒီကနေ့အထိလက်ဗရန်မျိုးကျွန်းကလေးအနောက်ဘက်တန်150လမ်းလမ်းမပေါ်မှာထိုင်တပိတ်ဆက်လက်ဆင်နွှဲနေတော့မှရဲတပ်ဖွဲ့တွေရဲ့ပိတ်ဆို့တားဆီးမှုတွေလည်းဆက်လက်ရှိနေပါတယ်။ပင်မတပိတ်စစ်ကြောင်းရဲ့နောက်ဆုံးအခြေအနေကိုတော့ကျောင်းသားခေါင်းဆောင်ကုကျော်ကူကူကအခုလိုပြောပါရယ
်။နောက်ဆုံးအခြေအနေကတုံ့ပြန်လို့ရတာကျွန်တော်တို့ကတောင်းဆိုတာအချက်ရှိချက်။အဲသူတို့အဲ့ဒီအချက်ရှိချက်ပေါ်မှာသူတို့အနေနဲ့ကဈေးစစ်နေတဲ့သဘောမျိုးပဲကျွန်တော်မြင်တာတော့လေကျွန်တော်တို့ကအချက်ရှိချက်ကိုတောင်းတယ်သူတို့ကဟိုအချက်ကိုမလုပ်ပါနဲ့ဒီအချက်ကိုမလုပ်ပါနဲ့ဒီချက်ကိုတော့လာရောပေးပါအဲ့လိုပုံစံမျိုးကျွန်တော်တို့လာပြောနေရရှိတယ်အထူးသဖြင့်ကဒီကနေ့တရားဝင်တွေကိုမတော်ဖို့ကိစ္စကြီးပေါ့ဗျာကျွန်တော်တို့အနေနဲ့ကသွားကျင်တာရန်ကုန်ရအဓိကတာဂက်ကကျွန်တော်တို့သွားကျင်တဲ့ရန်ကုန်တရားဝင်ဆိုတာဂျားမျိုးဖြတ်လန်းအဲ့ဟောအဲ့ဒီဂျားမျိုးဖြတ်သွားမယ်မျိုးမှာကျွန်တော်တို့သွားတဲ့အချိန်မှာအနေငယ်မဖြစ်စေချင်ဘူးကျွန်တော်အနောက်ရက်ကင်းကင်းနဲ့တာကြီးမရှိနဲ့အေးလို့သွားကျင်တယ်ငင်းငန်းစွာအိမ်ပြန်နေကျွန်တော်တို့ဘယ်သူ့မှလည်းနောက်ရက်ပြေးမှာမဟုတ်ဘူးအာနာဂါဖွဲ့စည်းရကျွန်တော်တို့လာပြီးကြားတာစီတာမရှိရင်လည်းကျွန်တော်တို့လည်းသူတို့နဲ့ရင်ဆိုင်တွေ့စီရအောင်မရှိ
မနေ့ကမတ်လ3ရက်နေ့မှာလက်ဗရန်မျိုးကနဲ့တာဝရီကိုချီတက်ဖို့ကြိုးစားခဲ့တဲ့ပင်မအကြောင်းသားတပိတ်ကိုစတင်ထွက်ခွာရအောင်မြင်ဗိမ့်မှန်ဖုန်ကြီးကြောင်းနဲ့တဖာလုံးသာဝေးတဲ့လမ်းစုံတစ်ခုမှာရဲတပ်ဖွဲ့ဝင်တွေကနှစ်ဖက်ပိတ်ဆို့တားဆီးခဲ့တာဖြစ်ပါတယ်တပိတ်ကြောင်းသားတွေအနေနဲ့တော့အတင်းအားဓမ္မထိုးထွက်တဲ့နီလန်းကိုသုံးမှာမဟုတ်ဘဲနဲ့ဆွေးနွေးမှုအတွက်လမ်းဖွင့်ထားမယ်လို့ကိုကျော်ကူကပြောပါတယ်
ကျွန်တော်တို့အတင်းတိုးတဲ့နီလန်တော့အခုလောလောဆယ်သုံးဖို့ရမှာဖြစ်နိုင်တယ်။ဘာလို့လဲအမြင်အများမြင်တဲ့အတိုင်းစဲစားတစားလောက်တော့ရှိရပါ။ဒါအင်အားအဲ့တော့ကျွန်တော်ကចောင်းသားကြီးလက်လက်မပါရင်ចောင်းသားကြီးလက်လက်မဲ့အင်အားလဲတို့လောက်မကြီးမအောင်အဲ့တော့အင်အားဆိုတာတော့ထောက်ခံမှုအင်အားပြည်သူအင်အားဆိုလို့တော့မဟုတ်ဘူးခန္ဓာကိုယ်အင်အားကိုပြောတာဒီကြားထဲမှာကျွန်တော်တို့ကနေပူထဲမှာထိုင်နေတာသူကရေအောက်မှာထိုင်နေတာအဲ့တော့ကျမအချို့ရင်းစရာရှိရင်ကျွန်တော်ဘက်ကပဲပိုးချို့ရင်းမှုများတယ်။ဒါပေမဲ့ဒါတွေကိုတည်တည်နဲ့ကျွန်တော်ဘာကြောင့်ဘာလို့လုံနေရလဲဆိုတော့ကျွန်တော်တို့ကဟိုခုနပြောလို့ပေါ့ဟိုကိုယ့်ရဲ့ခန္ဓာရည်အားနဲ့ကိုယ့်ရဲ့နှလုံးရည်နဲ့ကျွန်တော်တိုက်ပွဲဝင်နေရ။ကျွန်တော်တို့ကရဲဘော်တယောက်ပြိုကျသွားရင်အဲ့ဒီနေရာမှာရဲဘော်နှစ်ယောက်အစာထိုးဝင်ရောက်လာမယ်
။ရဲတပ်ဖွဲ့ဝင်တွေအနေနဲ့တော့ဒေသလုံခြုံရေးအတွက်သာလုံခြုံရေးယူထားရခြင်းဖြစ်ပြီးတော့အကြမ်းဖက်တာတွေလှုပ်သွားမှာမဟုတ်ဘူးလို့လက်ပတန်းတပိတ်မှာပိတ်ဆို့လုံခြုံရေးယူနေတဲ့ဒုတိယရဲမှူးကြီးနန္ဒဝင်းကပြောပါရယ်။
ကျွန်တော်တို့အနေနဲ့ကတော့အေဂျင့်တည်ငြိမ်စွာနဲ့ပဲဒီမိုစီစနစ်ရတော့အေဂျင့်တည်ငြိမ်စွာနဲ့ပဲပြဿနာတရက်ကိုညှိနှိုင်းပြီးတော့ဖြေရှင်းနေတဲ့စနစ်ပဲရှိပါတယ်။အကြက်ဖက်ဖို့အစီအစဉ်လည်းမရှိပါဘူး။အဲဒါကြောင့်ကျွန်တော်တို့မှလက်နဲ့ခံရဆိုတာခိုင်ဆောင်ထားတာလည်းမရှိပါဘူး။ကျွန်တော်တို့အနေနဲ့အကြက်မဖက်ပဲနဲ့အဆင်ပြေစွာနဲ့ကိစ္စတရက်ကိုကျောင်းသားနေတာတက်ဆိုင်ရနဲ့ညှိနှိုင်းပြီးတော့ဖြေရှင်းနေတဲ့ဆန္ဒသာရှိပါတယ်
။မနေ့လုံးကတော့အစိုးရအာဏာပိုင်တွေနဲ့6ကြိမ်ဆွေးနွေးခဲ့ပေမဲ့သဘောတူညီမှုတစုံတရာမရခဲ့ပါဘူး။ဒီကနေ့မတ်လ၄ရက်နေ့မှာတော့ဆွေးနွေးမှုတစုံတရာမရှိဘူးလို့ကိုကျော်ကိုကပြောပါတယ်
။အဆုံးမချက်တစ်ခုမှလည်းမရသေးဘူး။ဟိုရက်သွားလည်းမဟုတ်သေးဘူး။ဆွေးနွေးမှုအချိန်မီ open ဖွင့်ထားလို့ရတယ်။ဒါပေမဲ့အခုလောလောဆယ်မှာဆွေးနွေးမှုမစတင်သေးတာ။ကျွန်တော်တို့လည်းစောင့်ကြည့်နေတယ်၊သူတို့လည်းစောင့်ကြည့်နေတယ်။အပြန်အလှန်စောင့်ကြည့်ပြီးတော့ကျွန်တော်တို့ကဆွေးနွေးမှုအချိန်မီပြန်ဆလုပ်ရတယ်လမ်းကြောင်းကျွန်တော်တို့မှာရှိတယ်။သူတို့ဘက်ကလည်းဝေါ်တာကြည့်ဖို့လိုတယ်။
ဒီကနေ့မှာတော့ចောင်းသားរីကိုဝင်းရံគੁੰញីတဲ့លប្រានဒေတာកានរីတချို့សန္ដាထုတ်ផលរីရှိក៏បានចောင်းသားតបိတ်နဲ့အတူလိုက်ပါလာတဲ့တန်ဃာတော်រីក៏တော့အစာငတ်ခံសန္ដាထုတ်ផលနေစေပါနေပူတန်ចောင်းចាំမကြီးជួយနေတဲ့ចောင်းသားចောင်းသူတချို့សេគុតមុខានយុနေရပေမဲ့លប្រានမျိုးမှာថៃតបိတ်សန္ដាထုတ်ផលနေတဲ့ចောင်းသားតបိတ်ក៏တော့ခုချိန်ထိရှိနေစေပါခင်ဗျာ